ရဲ့နိုင်ငံရေးအမြင်က civic nationalism ပေါ့ပြည်သူအခြေပြုမျိုးသားရေးဝါဒကိုကျွန်တော်တို့ကပေါင်းစည်းပေးရမယ်လို့ကျွန်တော်အဲ့ဒါကိုကျွန်တော်အဲ့ဒါပြောနေ
ဟုတ်ကဲ့ပြည်ထောင်စုမြန်မာနိုင်ငံဆိုပြီးတော့နေဂျက်ဘရစ်ရှားတွေလက်ထက်ကလွတ်လာပြီးနောက်ထူထောင်ခဲ့ကြတယ်ဆိုအဲ့ဒီတော့ကကျွန်တော်ရဲ့ပြည်ထောင်စုတည်ထောင်တဲ့ပုဂ္ဂိုလ်တွေကတော့ဘယ်လိုအမျိုးသားရေးဝါဒကိုအခြေခံခဲ့သလဲနည်းနည်းပြန်ပြောင်းသုံးသပ်ကြည့်မယ်ဆိုရင်အဲ့ဒီမှာ civic nationalism ဆိုတဲ့သဘောထားအဓိကလားမြန်မာဗမာ nationalism လားဘယ်လိုပုံစံမျိုးလို့အဲ့ဒါကိုပြန်သုံးသပ်လို့ပါလဲခင်ဗျာတမိုင်းကိုပြန်ကြည့်ရင်
အဲ့ဒီ1948ခုမတိုင်မီပေါ့လေပမာမဟုတ်တဲ့တိုင်းရင်းသားတွေရဲ့နိုင်ငံရေးအမြင်ကသူကအဲ့လောက်ထိသူကကျေကျလာမဟုတ်ဘူးအဲ့ဒီတော့သူတို့စိတ်ထဲမှာတစ်ခုပဲရှိတယ်ပမာနဲ့ပေါင်းလိုက်လို့ရှိရင်ကျွန်တော်တို့သူတို့တပည့်ဖြစ်သွားမှာဆိုအဲ့ဒါကိုသူတို့ကကြောက်တာအဲ့ဒီဥစ္စာကိုကြောက်တဲ့အတွက်ကြောင့်မို့ဘုရားအောင်ဆန်းလန်ဒန်သွားတဲ့အချိန်မှာလည်းတင်းနဲ့ရိုက်ပြီးသူကကျွန်တော်တို့ကိုအခုစားမပြုတ်ပါဘူးလို့ပါလေအဲ့ဒါလည်းဖြစ်လာတာဆိုတော့အဲ့ဒီဥစ္စာကိုကြကံမို့အတွက်အဲ့လားတော့ခွဲတက်ခွဲထွက်ပိုင်ဝင်နေပါလေတော့သူတို့အဲ့ဒီပို့ကြောက်ဆောင်တော့တောင်းတဲ့ခါမှာဒီ1948ခုဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေဆိုတော့ထည့်ထားပြီးအဲ့ဒီမှာရှာနဲ့ကရင်နေရအဓိကပါပါမယ် civic nationalism နေပါလေညာဆိုတော့ခေါ်ဝရလေအဲ့ဒီမှာလည်းတော့မပေါ်သေးဘူးနောက်ပိုင်းနိုင်ငံရေးသူတွေရဲ့ပေါ်ထုတ်လာသူတို့ရဲ့အဓိကရည်မှန်းချက်ကanic equality ပေါ့နော် anic equality ဆိုတော့ပမာလက်ချက်ဆန္ဒကြရခိုင်လက်ချက်ဆန္ဒတဲ့စသည်ဖြစ်ပါလေအဲ့လိုမျိုးတန်းတူညီမျှရေးကိုအဓိကထားပြီးပြည်ထောင်စုကိုတည်ထောင်ဖို့တော့တဘောတူထားတာဒါပေမဲ့တည်ထောင်ပြီးတဲ့နောက်ပိုင်းကျတော့သူအဲ့လိုဖြစ်မလာဖြစ်မလာပဲနဲ့နိုင်ငံတော်ရဲ့အာဏာကိုအဲမဟာဗမာတွေကအောက်စီးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီနေ့ပြည်ရေးစစ်တွေဖြစ်နေအဲ့ဒီလိုဆက်အခုရှိမနေနေဘူးအဲ့ဒါကိုလည်းတို့ရခုဒီမပြင်သေးဘူးအဲ့ဒါကိုမပြင်သမျှဖြစ်သေးဆက်ရလည်းပဲတို့လည်းပြီးမှာမဟုတ်ဘူးဆိုတော့အခုပမာလူတို့ကလည်းအရင်နဲ့မတူဘဲနဲ့တို့ကနှိုးချလာနှိုးချလာတဲ့အတွက်ကြောင့်မို့တိုင်းရင်းသားတွေရဲ့ခံစားမှုတိုင်းရင်းသားတွေရဲ့နာကျင်မှုတိုင်းရင်းသားတွေရဲ့နိုင်ငံရေးတောင့်တမှုတွေတို့ကနားလည်လာသူတို့ကိုယ်တိုင်လည်းဖိနစ်ခံရဆိုတော့အဲ့ဒါကကောင်းတဲ့အကွေတစ်ခုတော့သူကရောက်တော့ရောက်လာတော့အဲ့ဒါကြောင့်မို့ပြည်ကြီးချက်ရလို့ရှင်တော့လွတ်လပ်ရေးမရခင်ကလာအတုံးကတော့တိုင်းရင်းသားကောင်းဆောင်နေရာတန်းညီမြရေးပဲအဓိကထားပြီးသူတို့ကပြည်တော်စုကိုဖွဲ့စည်းခဲ့တယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်ကသုံးသပ်ချင်တယ
်။ဒီကုန်းမချုပ်ပါနဲ့အောင်ကျွန်တော်ဆက်ပြီးမေးချင်သေးတယ်။အဲ့ဒီတော့ငါလုခဲ့တဲ့ကာလမှာနောက်တိုင်းကောင်းဆောင်တွေကဒါဗမာလူမျိုးကြီးဝါရနဲ့အခြေခံပြီးတော့လာခဲ့တယ်အဲ့ဒီအမျိုးမမြင်ခဲ့ဘူးဆေးဆူရဆက်ဆက်ကလည်းအဲ့လိုသွားခဲ့တယ်ဒါပေမဲ့ဂျာမန်ပြည်သူလူထုကိုကိုးစားပြုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းတက်ခဲ့ပါသေးတယ်ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီအစိုးရချုပ်အစိုးရလည်းထက်မှာလည်းပဲဒါပင်လုံကိုဒုတိယပင်လုံဘာညာအဲ့ဒီဟာမျိုးဆက်ပြီးတော့သူတို့ကျင်းပခဲ့ပါတယ်အဲ့လိုကျင်းပတဲ့အချိန်မှာရောဒီအမျိုးသားရေးဝါရနဲ့ပတ်သက်ပြီးသဘောတရားဟာအခုလို civic nationalism ဖြစ်မြောက်ရေးကိုဥတည်ခဲ့တယ်လို့များသုံးသပ်မိပါလား
ကျွန်တော်အဲ့လိုမတုံ့တောက်မိဘူး။ဘာကြောင့်မတုံ့တောက်မိဘူးလဲဆိုတော့ NLD က opposition ဆန့်ကျင်ဘက်ဖက်မှသူကနေတဲ့အချိန်တော့သူက CRPP လို့ခေါ်တဲ့အဖွဲ့အစည်းမှလည်းတိုင်းသားအဖွဲ့အစည်းတွေနဲ့ပေါင်းပြီးစစ်မှန်တဲ့ဒီမိုကရေစီရအောင်ဖက်ဒရယ်ရအောင်ကျွန်တော်တို့ဘယ်လိုလှုပ်ကြမယ်ပါညာဆိုပြီးသူတို့ကသဘောတူခဲ့လှုပ်ခဲ့ခြင်ရတာရှိတယ်။ဒါပေမဲ့အာဏာရသွားပြီးတဲ့နောက်ပိုင်းကျတော့အဲ့ဒီ NLD ကောင်းဆောင်တွေကသူတို့ရဲ့အဓိက reconciliation ပေါ့ဗျာဟိုပြန်လဲတရားတရားပူပေါင်းနှိဆက်ရေးကိုသူတို့ကတိုင်းရင်းသားဒေနဲ့မလုပ်ပဲနဲ့သူတို့ကဆက်တတ်နိုင်မယ်သူကလုပ်အဲ့ဒါကြောင့်မို့ရခိုင်မှာဆိုလဲရခိုင် ANP ကမင်းအများကြီးနိုင်ငံသားနဲ့သူတို့ကအဆုရမခွင့်နိုင်ဘူးပြည်နယ်ဝန်ကြီးချုပ်လည်းမဖြစ်နိုင်ခဲ့ဘူးအဲ့ဒီရပဲသူကလက်ဝဲကြီးအုပ်လိုက်။သူဒီသူကဆန်းပြီမှလည်းသူဒီလကောက်မယ်။ဆရာသူကတိုင်းရင်းသားတွေနဲ့အရင်တော့အတူတူအေးတူပူမြစစ်တပ်ကိုစစ်တပ်ကလူသားဆောင်ဆန့်ကျင်တဲ့အချိန်တွေကနေခဲ့ပြီမဲ့သူအာဏာရသွားတဲ့အချိန်အဲ့ဒီ NLD ကပြောင်းသွားတယ်။အဲ့ဒါကြောင့်မို့ NLD ကအဲ့ဒီ civic nationalism တွေဘာတွေညာတွေကိုစဉ်းစားသလားဆိုရင်ကျွန်တော်မေးနေတယ်ကျွန်တော်ကတော့လုံးဝမစင်စားဘူးလို့ကျွန်တော်အဲ့လိုပဲပြောရမှာ
အဲ့တော့အခု စစ်တပ်ကအာဏာသိမ်းပြီးနောက်ဆက်ကျင်ကြတဲ့အဖွဲ့ထဲမှာတော့အဓိကအဖြစ်ကတော့ NLD ကလက်ရှိအာဏာရပါတီကိုလက်ရှိအာဏာရ NLD အစိုးရကပုဂ္ဂိုလ်တွေအဲ့ဒီဘက်ကအဲ့ဒီပါတီအတွက်ရွေးကောက်ခံပြီးအနိုင်ရထားတဲ့ပုဂ္ဂိုလ်တွေကဒီကဥဆောင်ပြီးလုတယ်ဆိုတာတော့အသိပါပဲပေါ့လေဆိုတော့ဒီပုဂ္ဂိုလ်တွေကရောအဲ့ဒီ NLD ရဲ့လမ်းစဉ်နဲ့လုံးဝခွဲထွက်လိမ့်မယ်လမ်းခွဲပြီးတော့ Civic Nationalism ဖြစ်ရေးကိုဥတည်တယ်လို့ကဲယူဆနိုင်ပါသလားယူဆပါသလားကျွန်တော်ကတန်တရားရှိလို့ပြောတာမဟုတ်ပါဘူးဆိုင်းမွန်ဆိုင်းကကြွန့်ကျင်တဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဘယ်လိုမြင်လဲဆိုတာကျွန်တော်သိချင်လို့ပ
ါသူရဲ့တိုင်းသားတော်လိုင်းရဆိုလေပူပေါင်းလှုပ်ဆောင်မှုလို့နှပ်ပြီးတော့သူရဲ့ရိုဟင်ဂျာတွေပေါ်မှာထားတဲ့မူဝါဒတို့ကတော့ညာတော့လားသူကတော့ NLD အရင်တော့ထားခဲ့တဲ့မူဝါဒနဲ့သူကပြောင်းပြန်သွားဖြစ်သွားတယ်ဖြစ်သွားတယ်ဆိုတော့သူက enlightenedတဲ့စိတ်တပိုင်းတော့ဖြစ်လာတယ်လေကျွန်တော်တို့ပြောလို့ရတယ်။ဒါပေမဲ့သူကလုံးဝကြီးခုနကျွန်တော်တို့ပြောတယ်လို့အာတန်းတူညီမြရေးကိုလုံးဝပါဦးစားပေးနေပြီလားဆိုတော့ကျွန်တော်တို့လည်းအတိအကျမခံနိုင်ဘူး။ဒါပေမဲ့အခုလူကြီးထောက်ထောက်ပြနေတဲ့ point တစ်ခုရှိတယ်ဗျ။အဲ့ဒါပါလေဆိုတော့တိုင်းသားတွေကပြောတယ်ကျွန်တော်တို့ကအခုလောလောဆယ်ခုနှစ်ပြည်နယ်ရှိတယ်ပေါ့နော်။အဲ့ဗမာပြည်နယ်တခုရှိမှကျွန်တော်တို့ကတန်းညီညီများအတူတူအလုပ်လုပ်နေမယ်ဆိုတော့အဲ့ဒါကိုလက်ရှိဦးဆောင်နေတဲ့အန်ယူကလူတွေကတိတိကျကျဖြေဆိုတာကျွန်တော်တို့မတွေ့ရဘူးဆိုတော့အဲသူတို့အနေနဲ့အခုအချင်းချခံနေရတဲ့ NLD ကောင်းဆောင်ကြီးရဲ့အနေအထားကိုမြင့်ညာပြီးအတိအကျမပြောရတာလားသူတို့ကလည်းမယုံကြည်တယ်လားအဲ့ဒါတော့ကျွန်တော်တို့မဆုံးဖြတ်နိုင်ဘူးကျလို့မလို့ပဲကျွန်တော်စောင့်ကြည့်အောင်
။အဲ့ဒီဗမာပြည်နယ်အဖြစ်လက်ခံဖို့ဆိုတဲ့ကိစ္စကိုခေါင်းဆောင်လူနည်းစုကတချို့တူချင်းနဲ့သဘောပေါက်လက်ခံနိုင်ပြီတောင်။ဗမာပြည်သူအများစုကတော့လက်ခံနိုင်မလားသူတို့အကျိုးဆွဲလာတဲ့ပညာရေးအတွေ့အခေါ်စိတ်ကြနဲ့အဲ့ဒါကိုချက်ချင်းစဉ်းစားလို့များအဲ့လိုဖြေရခက်နေတယ်ဆိုတာမဖြစ်နိုင်ဘူးလားဗျာ။လူတို့ရဲ့စိတ်ကြပါလေ။ဘာ
လို့လဲဆိုတော့သူကမဟာလူကြီးဝါဒလုံးဝမကင်းစင်လို့အဲ့ဒီအဲတို့အခုအပေါ်ကြီးရထားတဲ့အခွင့်အရေးကိုလက်မလွတ်နိုင်လို့အဲမလွတ်ရတာလေသူကဖြစ်နေတယ်ဖြစ်တယ်လို့ကျွန်တော်ပြောတာမဟုတ်ဘူးဖြစ်နေတယ်အဲဆိုတော့အမ်အဲ့ဒီလမ်းနေခွဲထွက်ပြီးတော့အတိအကျအော်နေတဲ့အခွင့်အရေးတခုကတော့စားဘူးတော့ Burma People Liberation Front လမ်းတည်းအဲသူဖွဲ့ထားတာလူတရားကျော်နေရာကျော်လောက်ရှိမလားမသိဘူးကရင်ပြည်ထဲမှာပဲသူကနေတာသူကတော့အတိအကျပဲအဲ့ဒါမဟာလူမျိုးကြီးဝါရလုံးဝကိုသူကဆန့်ကျင်တယ်။နောက်ပြီးဗမာပြည်နယ်ဖွဲ့စည်းရေးကိုလည်းသူကထောက်ခံ။ဒါပေမဲ့သူကလူနည်းစုဖြစ်မှာပေါ့ခုလိုလိုဆက်။ကျွန်တော်ရှင်နာအခု NUG ကောင်းဆောင်နေနဲ့တိုင်းသားနေနဲ့နဖူတိုက်ဒူးတိုက်တွေ့ပြီးအဲ့ဒါတက်တက်တာတာရှင်းရှင်းလင်းလင်းဆွေးနွေးရင်တော့ဒါရမယ
်။ဆိုကျွန်တော်ကမေးဘူးကြံသေးတယ်တိုင်းသားတွေဘက်ကသဘောထားကိုလည်းကျွန်တော်မေးရမှာဖြစ်ပါတယ်ကျွန်တော်အနေနဲ့တိုင်းသားတွေကရောတကယ် civic nationalism လို့ဆိုလိုက်ရင်သူတို့ကရောသူတို့ရဲ့ ethnic nationalism သူတို့ရဲ့လူမျိုးရေးဘာသာရေးယဉ်ကျေးမှုကိုအခြေပြုထားတဲ့အမျိုးသားရေးဝါဒကိုစွန့်ပစ်ပြီးတော့မတူကွဲပြားမှုအလုံးကိုလက်ခံတဲ့ပြည်သူအလုံးပါဝင်သောပြည်သူအမျိုးသားရေးဝါဒ civic nationalism မျိုးကိုသူတို့လွင်တူလက်ခံနိုင်မယ်ထင်ပါသလားဒါတိုင်းသားတွေနဲ့ပတ်သက်ပြီးတော့ရေဘူးရမေကွန်းတစ်ခုက
ကျောင်းထင်တာအဲ့ဒီခုနကျွန်တော်တို့ပြောနေတဲ့concept ပါလေအတွေးခေါ်အများကြီးကျွန်တော်တို့ရှင်းပြဖို့ကျွန်တော်လိုသေးတာလိုသေးတဲ့အတွက်ကြောင့်မို့တိုင်းရယ်ကောင်းဆောင်တွေကအဲ့ဒီ vision မျိုးတို့မှာရှိပြီလားမရှိသေးဘူးလားနာကြားရောကြားဘူးပြီလားဆိုအဲ့ဒါတော့ကျွန်တော်ကမပြောပြတော့အဲကျွန်တော်တို့မဆုံးဖြတ်နိုင်ဘူးနော်ဆိုတော့တိတူရဲ့ဖြစ်ပေါ်တိုးတက်မှုကိုတေချာတက္ကနနာရှင်းပြမယ်ဆိုလို့ရှိရင်အဲ့ဒီ ethnic nationalism ကိုသူကလုံးဝပြစ်ပယ်တာမဟုတ်ဘူး ethnic nationalism မှာကောင်းတဲ့အပိုင်းတွေကိုကိုကခြံထားပြီး civic nationalism မှာကောင်းတဲ့အားတွေအကုန်လုံးပေါင်းပြီးလူတွေအကုန်လုံးချိန်နှက်တဲ့ဖွဲ့စည်းပုံမျိုးစံတမိုးမျိုးအဲ့ဒါတွေကိုလက်ခံပြီးမှသူကလုပ်လို့ရှိရင်အလုံးချိန်နှက်နိုင်မယ်ကျွန်တော်အဲ့ဒါထင်တာဒါပေမဲ့ဒါ awareness building လို့ခေါ်တယ်နိုင်ငံရေးအရာပညာပေးမှုတွေကကျွန်တော်ရှင်းတာလုံနေအောင်မယ
်တချို့သောတိုင်းသားတွေကဝါကိုအားကြပြီးတော့ Federal မဟုတ်တော့ဘူး Confederate ဆိုတဲ့သဘောမျိုးအထီးတော်မှပြောလာကြတဲ့အချိန်မှာ Confederate လူကျင်သောဆန္ဒသည် Civic Nationalism ထဲလွန်မသွားဘူးလား Confederate ဆိုတဲ့သဘောကသူတို့ရဲ့စီးတဲ့သဘောပိုးမဆောင်သွားဘူးလားဆိုတာပဲဖြစ်ပါတယ်ဘယ်လိုသဘောလဲဘယ်လိုဆက်ဆက်မလဲအဲ့ဒါကို
Confederate ကိုပုံစံမျိုးသူသွားကျင်လို့ Civic Nationalism ကိုလက်မခံဘူးလို့အဲ့လိုလည်းပြောလို့မရဘူးဘာလို့လဲဆိုတော့ Ethnic Nationalism နဲ့ Civic Nationalism ကပေါင်းစပ်မှုအတိုင်းအတာကျွန်တော်တို့အကုန်လုံးဝိုင်းပြီးထိုင်ပြီးစကားပြောရမယ်အလုပ်ကိုအဲ့ဒါကိုဝါရီကလည်းဝေပြီးစကားပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ကအဲ့ဒါလည်းအဖြေတစ်ခုတော့ထွက်လာမှာ Confederate ကိုသွားလို့အဲ့ဒီ Civic Nationalism ကိုလက်မခံနိုင်ဘူးဆိုတော့အဲ့ဒါတော့မဟုတ်ဘူး